ချင်းပြည်နယ်မတူပီမြို့နယ်အတွင်းမှာဇန်နဝါရီ25ရက်နေ့မနေ့ညပိုင်းတုန်းကလက်နက်ကြီးဖြတ်ခတ်မှုတွေကြောင့်ဒေသခံ400ကျော်လောက်တောတောင်တဲထွက်ပြေးတင်းရှောင်နေကြပါတယ်။မတူပီမြို့ကနေပြန်ထွက်ခွာလာတဲ့စစ်ကောင်စီစစ်ကြောင်းဟာမှွင်တုံးကျေးရွာအုပ်စုမှာညတဆွဲအိတ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကြောင်းရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကပြောပြပေးမှာပါခင်ဗျာ။
မတူပီမြို့နယ်မတူပီမင်းတက်ကားလမ်းမနဲ့3မိုင်လောက်ဝေးတဲ့မွင်တုံးကျေးရွာဟောင်းဘက်မင်းညာပိုင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံ400ကျော်လောက်တောတောင်တွေထဲပြေးရှောင်နေရတယ်လို့စစ်ပေးဆောင်ဒေသခံတွေကပြောပါတယ်။လက်နက်ကြီးကြီးတွေဟာကျေးရွာနေအိမ်အနီးအနားတွေမှာကြာရောက်ခဲ့တာမို့စိုးရိမ်ထိတ်လန့်ပြီးထွက်ပြေးတင်းရှောင်ခဲ့ရတာလို့ဒေသခံတို့ကပြောပါတယ်
။ခုနကကျောင်းညာပိုင်းမှာလက်နက်ကြီးနဲ့ထုတာသူတို့ကခုနှစ်ချက်ထုတာပေါ့နော်။တော့ပြအကုန်လုံးဒီကုစားကျမတို့ယူအားအထင်များပြန်လာကြတာ။ညာအနတ်တောင်မှာကျမတို့ကြားရရယူအားအနတ်တောင်ရရပေါ့နော်။အဲ့လိုဆိုတော့ကျမတို့တက်ကြီးတွေကိုအကုန်လုံးအားလုံးကတော့ထဲမှာပြီးခွာနေကြတာပေါ့။တချို့ကတော့ကြောက်ဆောင်တွေမှာပဲကျမတို့ကတော့ပုံနေကြရတယ်ပေါ့နော်။ကုစားတုံးခါတုံးကြိမ်ချောက်ပေါ့နော်။ခုကြတော့အဲ့လိုဟောင်းနာပတ်ပတ်လည်မှာလည်းကုန်းချတော့အတက်အနေနဲ့ဆူနေကြတာပေါ့နော်။ညာဆိုတော့ကိုကျမတို့ကြားမှတ်နေကြတယ်။တကယ်လို့ဆိုတော့ကိုလန့်ဖြစ်ပြီးတော့ကျမတို့ကလည်းတော့ထဲမှာညအချိန်မှရခုပြည်တည်ပြည်နေတယ်။
စစ်ကောင်စီတပ်တွေဟာဒီအပိုင်းအတွင်းမတူပီမင်းတက်ကားလမ်းတစ်လျှောက်နယ်မြေရှင်းလင်းရေးတွေဆောင်ရွက်နေတယ်လို့လည်းသိရပါဗျ။မတူပီမျိုးကနေပြန်လည်ထွက်ခွာလာတဲ့စစ်ကောင်စီရင်နှန်းတွေဟာမွင်တုံးကျေးရွာအုပ်စုမှာတနင်္ဂနွေနေ့ကလေးကနေဒီနေ့အထိတက်ဆွဲနေတာလို့ဒေသခံတွေကပြောပါဗျ။တက်ဆွဲထားတဲ့အဲ့ဒီနေရာကနေလက်နက်ကြီးတွေနဲ့လှမ်းပစ်နေတာလို့မျက်မြင်ဒေသခံတွေကပြောပါဗျ။ဒီနေ့အထိလဲကားလမ်းမကြီးတစ်ဖက်တစ်ချက်ကိုလမ်းကြောင်းရှင်ပစ်ခတ်တာတွေရှိတယ်လို့မျက်မြင်ဒေသခံတို့ကပြောပါတယ်
။ညဆိုတော့တော်ဆိုးသွားပါတော့ညတော့ပူဆိုးပါဘူး။အခုကျတော့တော်လမ်းကြောင်းရှင်တဲ့သဘောနဲ့တို့ကို traffic ကို shape ကိုတို့သွားမယ်လမ်းကြောင်းဖက်ဆိုပြီးတော့ okay ကားလမ်းအပေါ်အောက်အဲ့ထက်ကိုတို့ချင်းပြီးတော့ပစ်နေတာ traffic ကိုပစ်လာတော့မဟုတ်ဘူး။အခုကျနေရတဲ့ limit ကြီးကပေါ့နော်။ traffic ကိုပစ်လာလေဆိုတော့ကတော့ညပဲတော်ဆိုးသွားတာ။ကျွန်တော်တို့ကစစ်သေးဆောင်တဲ့လူတွေရှိဖို့တို့ဥတီတော့ပစ်တဲ့သဘောဖြစ်နေတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ကောင်းရင်ပေါ်တွေမှာလည်းလည်းနေကြည့်လို့ခွာသွားနေရဆိုတော့ကျွန်တော်တို့ကိုချင်းပြီးတော့ပစ်တယ်လို့ပဲကျွန်တော်တို့ဖိုင်ယူရဟုတ်တယ်။အချင်းကြီးကအခုရက်ပိုင်းမှာတော့ပူပူရှိုးလာတဲ့အခြေအနေတွေ
။မတူပီမင်းလဲကားလမ်းမကြီးဘက်မှာစည်ရေးလှုပ်ရှားမှုတွေကြောင့်ဒေသခံတွေဟာပတ်ဝန်းကျင်ကျေးရွာတွေနဲ့တောတောင်ယာယီစစ်ဆောင်စခန်းမှာခိုးလုံနေကြရတာပါ။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မင်းတပ်မတူပီဖလန်ထန်တလန်ကံပတ်လန်စရဲမြို့နယ်တွေမှာဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးတောင်းနဲ့ချီးတဲ့ဒေသခံတွေလည်းစစ်ပြေးရှောင်ကြရလို့အခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြရပါတယ်။မတူပီမြို့နယ်ရေစွာမြို့ဇိုးသုံးနယ်ဘက်မှာတော့ရဲစခန်းကိုဝင်ရောက်ပစ်ခတ်ပြီးတိုက်ပွဲဖြစ်တာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောဆိုခဲ့ပါတယ်။တောင်းနဲ့ချီးတဲ့ဒေသခံတွေလည်းစစ်ပြေးရှောင်ကြရလို့အခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြရပါတယ်။မတူပီမြို့နယ်ရေစွာမြို့ဇိုးသုံးနယ်ဘက်မှာတော့ရဲစခန်းကိုဝင်ရောက်ပစ်ခတ်ပြီးတိုက်ပွဲဖြစ်တာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမတူပီမင်းတပ်ကားလမ်းမပိုင်းကစစ်စင်ရေးတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူးရှင်။